ခုလို ICJ မှာမြန်မာဘက်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ် Nobel ညဉ့်ညံ့ရေးဆုရှင်ဒေါက်ဆန်းစုကြည်ကိုရန်ဦးဆောင်ပြီးခြေပဖျက်ပေးနေတာနဲ့တုံ့ပြန်ပေးနေတာနဲ့ပတ်သက်ပြီးတစ်ချိန်ကသူ့ကို15နှစ်တိုင်တိုင်နေအိမ်အကျဉ်းချုပ်ချထားတဲ့မြန်မာစစ်တပ်အတွက်အခုတော့ဒေါက်ဆန်းစုကြည်ကကိုရန်ကာကွယ်ပြောဆိုပေးနေရတဲ့အကြောင်း Henry Richway ပြဖို့ထားတဲ့သတင်းလွှာကိုမတ်မြတ်တစင်အောင်ကပြောပြပေးပါမယ်ခင်ဗျာ
လူမျိုးတုံးတက်ဖြတ်မှုသဘောတူစာချုပ်ကိုဖောက်ဖျက်တဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်မှာသူ Nobel ငြိမ်းချမ်းရေးဆုရတာ28နှစ်တည်တည်ပြည့်ခဲ့ပြီးဒီဇင်ဘာ17ရက်နေ့မှာပဲ Netherlands နိုင်ငံ The Hague မြို့ ICJ နိုင်ငံတကာတရားရုံးရှိမှာထောင်ဆန်းစုကြည်ခြေဖြတ်တင်ပြခဲ့ရပါတယ်မြန်မာစစ်တပ်ဟာ Rohingya Muslim တွေအပေါ်မှာ Genocide လူမျိုးတုံးတက်ဖြတ်မှုကျူးလွန်နေဆိုတဲ့ဆွဲချက်နဲ့ Gambia နိုင်ငံကမြန်မာကိုနိုင်ငံတကာတရားရုံးမှာတရားစွဲဆိုထားတာပါ Rohingya လို့ခေါ်ဆိုရကိုလက်မခံတဲ့မြန်မာအစိုးရရဲ့ကိုယ်စားလှယ်အဖွဲ့ကိုနိုင်ငံရေးဝန်ကြီးဖြစ်ခေါင်းဆောင်ပြီးတော့တွားရောက်တဲ့ဒေါအောင်ဆန်းစုကြည်ကဂမ်ဘီယာနိုင်ငံရဲ့ဒီဇင်ဘာလ10ရက်နေ့ ICJ မှာတင်ပြချက်တွေအပေါ်အခုလိုတုံ့ပြန်တင်ပြပါဗျ
။ Regrettably, the Gambia has placed before the court an incomplete and misleading factual picture.
စိတ်မကောင်းစရာချက်ကတော့အခုဂမ်ဘီယာနိုင်ငံကရခိုင်ဒေသအခြေအနေနဲ့ပတ်သက်ပြီးရုံးတော်ကိုရှောက်ထားတင်ပြမှုတွေမှာအချက်အလက်ပြည့်စုံမှုမရှိတဲ့အပြင်နားလည်မှုလွဲမစေနိုင်တဲ့အနေအထားနဲ့ပုံဖော်ထားတာကိုတွေ့ရပါတယ်။
ရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့ရတဲ့နယ်ပတ်သက်ပြီးတော့နိုင်ငံတကာတရားရုံးရှိမှောက်အင်ကာနီမှာဂမ်ဘီယာဘက်ကရှေ့နေအန်ဒရူးလိုဝန်စတိန်တင်ပြလျှောက်ထားရမှာ
One witness recounted the soldiers killed the male members of my family. They shot them first and then slit their throats.
မြန်မြန်တပ်သည်တယောက်အဆိုအရသူ့မိသားစုတွေကအမျိုးသားတွေကိုစစ်တပ်ကတတ်လိုက်တယ်လို့ဆိုပါတယ်။တနတ်နဲ့ပြစ်တက်ပြီးတော့လေမျိုးကိုလှီးတာကိုမြင်မြင်တွေ့ခဲ့ရတယ်လို့ပြန်ပြောပြပါတယ
်အခုဆွဆွဲချက်တွေဟာနိုင်ငံတကာတရားရုံးရဲ့တရားစီရင်ပိုင်ခွင့်အောက်မှာမရှိဘဲမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီသာဖြည့်ရှင်းရမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကတင်ပြပါတယ
် If war crimes have been committed by members of Myanmar's defense services they will be prosecuted through our military justice system
မြန်မာတပ်မတော်သားတွေစစ်ရာဇဝတ်မှုတွေကိုကျူးလွန်နေဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီစစ်ဖက်ဆိုင်ရာတရားစီရင်ရေးစနစ်အောက်မှာပြစ်ဒဏ်စီရင်ခြင်းကိုခံယူကြရမှာဖြစ်ပါတယ
်အခုလိုမြန်မာနိုင်ငံကိုဂမ်ဘီယာဘက်ကတရားဆွဲဆိုရတဲ့အပေါ်မှာထောက်ခံသူတွေရှိသလိုကန့်ကွက်မှုတွေလည်းရှိနေပြီးတော့ပြည်တွင်းမှာတော့ဒေါအောင်ဆန်းစုကြည်ကိုထောက်ခံပွဲတွေလုပ်ကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းကဒုက္ခသည်တဦးဖြစ်တဲ့လော့ခ်မန်ဟာကင်ကတော့
Aung San Suu Kyi knew about genocide but she did not ask it to stop.
တာဟာလူမျိုးတုံးတက်ဖြတ်မှုဆိုတာဒေါအောင်ဆန်းစုကြည်တည့်ရဲ့နဲ့မဟန်တားခဲ့တာပါ။ကျွန်တော်တို့တရားမျှတမှုလိုချင်ပါတယ်
။ဒေါအောင်ဆန်းစုကြည်ကိုယ်တိုင်နိုင်ငံတကာတရားရုံးမှာတွားရောက်ရင်ဆိုင်ဖြေရှင်းတာနဲ့ပတ်သက်ပြီး Britain အခြေစိုက် Burma Campaign အဖွဲ့က Mark Farmers က
She's using the nationalist card here to whip up support but also it plays into another agenda she has
ဒေါအောင်ဆန်းစုကြည်ကိုယ်တိုင်လာတယ်ဆိုတာကတော့လူလူထောက်ကမှုကိုလိုချင်တာအပြင်စစ်တပ်ကိုသူ့ဘက်ပါအောင်ဆွဲချင်တာလည်းပါမယ်။သူဟာတိုက်ရိုက်ရန်သူမဟုတ်ဘူးဆိုတာပြချင်တယ်လို့နောက်ပိုင်းဒီမိုကရေစီတိဆောက်ရေးမှာတက်ကပူးပေါင်းလာအောင်ဆွဲခေါ်တာပါပဲ
။ဆွဆွဲချက်တွေအပေါ်ဗုဒ္ဓဟူးနေ့ကရုံးတော်မှာပြန်လည်ခြိပတာမှာစစ်တပ်အနေနဲ့ရခိုင်ပြည်ရင်းကအကြမ်းဖက်မှုတွေကိုနှိမ်နှင်းတာမှာလူညုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တဲ့ရိုဟင်ဂျာအကြမ်းဖက်ဝါဒီတွေကိုပြန်လည်တိုက်ခိုက်နှိမ်နှင်းတာသာဖြစ်ကြောင်းကိုလည်းဒေါအောင်ဆန်းစုကြည်ကထပ်တလဲလဲပြောသွားပါတယ်။ကမ်ဘီယာကတင်ပြထားတဲ့အတိုင်းရိုဟင်ဂျာတွေကိုအကာအကွယ်ပေးရေးမြန်မာနိုင်ငံအနေနဲ့ကြားပြတ်လှုပ်ဆောင်ပေးရမှာ၏အပေါ်မှာ ICJ ကလာမယ့်သတင်းပတ်တွေအတွင်းဆုံးဖြတ်ချက်ချနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ဒါပေမဲ့လည်းဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဆွဲချက်တွေအပေါ် ICJ ရဲ့ဆုံးဖြတ်ချက်ထွက်ဖို့ကတော့နှစ်အတော်ကြာနိုင်ပါရဲ့ရှင်။